မာနင်ငံတွေကိုအမေရိကန်စီးပွားရေးလုပ်ငန်းတွေထင်သလောက်ပေါ့ဖြစ်တဲ့လောက်ဝင်မလာသေးတာကနိုင်ငံကြီးတစ်ခုတည်းကြောင့်ရောဟုတ်ပါမလားဆရာ။ဂျန်နဲ့ဥပဒေတွေလုံထုံးလုံနည်းတွေတိုင်းပြည်ရဲ့အခြေခံအဆောက်အအုံတွေစသည်စသည်ပြည်အဲ့ဒါတွေပေါ်မှာရောမူတည်နေတာမျိုးဖြစ်နိုင်ဘူးလားခင်ဗျာ
။နိုင်ငံသားယဉ်ကျေးမှုမှာမူဆိုတာနဲ့ပြောလိုက်တာနဲ့တကယ်ကြီးနဲ့ဒီဘက်ရဲ့အခြေခံအဆောက်အအုံတွေကတိုက်ကြည့်ကြည့်တဲ့အခန်းကဏ္ဍအပားလာသလိုနောက်ပြီးတော့ဆိုလိုတာကညာအမေရိကန်နိုင်ငံဆိုတာက very advanced country ပေါ့ခင်ဗျာ။နော်သူကဆိုထားတယ်ကဘာဒီကိုစီးပွားရေးလုပ်ငန်းတွေဝင်လာရင်တစ်အချက်လက်ပိလိုက်ဘူးလုံးဝမလုပ်ရဘူးအရေးယူနေတစ်အချက်ကဘာဒီကိုဝင်လာလို့ရှိရင်အဲ့ဒီရုပ်ပဲနော်တလားတစ်ချိန်အခြေအနေပြရမယ်ဆိုတဲ့အချက်တွေကပါနေတယ်နော်ပြောကြလို့ဆိုရင် company registration စလုပ်တဲ့အချိန်ကစပြီးတော့ပေါ့အဖြစ်ဖြစ်အမေရိကန်စတန်ဒတ်စနစ်ရှင်လာရင်လုံးလေလို့ပ
ါဟုတ်ပါဘူး
ဥပမာပြောကြလို့ဆိုရင်နိုင်ငံသားယင်းကြီးပြုတ်လာမှုဥပဒေပေါ့ဗျာအခုကနိုင်ငံသားနဲ့ပြည်သူနဲ့ပေါင်းလိုက်ပြီးတော့မြန်မာနိုင်ငံယင်းကြီးမြုပ်လာမှုဥပဒေဆိုတာနော်ဘယ်လိုပဲပြောပြောအမေရိကန်မျက်စိနဲ့ကြည့်ရင်တော့ဝင်ရွှေထွေးနေသေးတယ်ပေါ့ဟုတ်ကဲ့အ
ဲ
တော့အမေရိကန်ကုမ္ပဏီကြီးတွေဝင်မှုဆိုတာကုမ္ပဏီကြီးအသိကြီးတယ်လေ
ဟုတ်ကဲ့
ဝင်လာရင်တော့ဝန်တိုင်းတိုင်းနဲ့တစ်ခါတည်းကိုသုံးဖြတ်သွားမှာ
ဟုတ်ကဲ့
အဲဝင်မှုနည်းနည်းလေးစောင့်ကြည့်ရလေးတဲ့သဘောကြီးရှိနေပ
ါဟုတ်ကဲ့ပါဆရာဆိုတော့IMF ကပြောထားတဲ့အထက်မှာဟလာလားလာကောင်းနေသူတို့အများကြီးတော်တော်များပြောထားပါရဲ့ဒါပေမဲ့သူတို့ကလည်းဟလာဘာတွေလုပ်တင်နေဘာတွေလုပ်ရမယ်သူပြောထားတဲ့ကြိုင်နေတဲ့မှာပဲတိုင်းပြည်စီးပွားရေးအတွက်သတိထားရမယ့်အချက်တွေပေါ့ဆိုတော့ Andre ဆိုတာတည်းပို့ပြီးတော့ဟလာသတိထားမယ့်အလေးထားမယ့်အချက်တွေလို့ပြောထားတဲ့အထက်မှာရခိုင်ပြည်နယ်အကြက်တဲကိစ္စလိုမျိုးကိစ္စပါပါတယ်ဆိုတော့ရခိုင်ပြည်နယ်အကြက်တဲကိစ္စဒီနိုင်ငံသားယင်းညှို့နှံမှုယင်းညှို့နှံသူတွေရဲ့ဆိုရင်မှုကိုပို့ပြီးတော့ကြီးထွားစေတယ်မှုကရင်းနှီးနှုတ်နှံသူတွေဆိုရင်ဟိုဆိုရင်စီတွေရော့မသွားစေတဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ဒီပြဿနာကရောဒိုင်းပြည်စီးပွားတစ်ခုလုံးခွင့်များတွေ့ရတဲ့ဘလောက်ထိအရေးပါတဲ့အခြေအနေမှာများရှိနေပါလဲခင်ဗျာ
ဒိုင်းပြည်တစ်ပြည်မှာစီးပွားရေးလာလုပ်ကြတဲ့လူတွေကဒိုင်းပြည်ရဲ့ image ကိုကြည့်တယ်ခင်ဗျာနော်အဲ့တော့နိုင်ငံရဲ့ပုံရိပ်ကအခုဟာကဒီရခိုင်အရေးအခင်းကပုံရိပ်ကြီးကတော်တော်ကျသွားတယ်နော်ကျွန်တော်တို့ကြည့်တော့ဗျာနိုင်ငံသားမီဒီယာတွေကနေပေါ်ပြထားတာဟာထားတဲ့နေရာလေးတွေဥပမာ6,000-6,000လောက်ကိုထွက်ပြေးသွားတဲ့ပုံတွေပြတယ်။ဟာဟာတခါတည်းဟိုကြိတ်ကြိတ်တိုးပေါ့။ဟာလည်းဟိုမြစ်ပြေးတဲ့ကြီးတွေလည်းရောကုန်းမော်ရောပြေးနေကြတာလေ။သွားနေကြတာလေပြတယ်။နော်အဲ့ဒါတွေကြီးကြီးပဲပြနေတယ်။သူတို့နောက်ကဘာတွေလိုက်လို့လဲ။ဘာဖြစ်တာလဲ။ဆိုတဲ့ခေမှန်ကိုဒီမီဒီယာတွေက
ဖော်မထုတ်နိုင်ဘူးဘာလို့လဲဆိုတော့ကျွန်တော်ကျွန်တော်နည်းနည်းပြပြစီဆရာနည်းနည်းပြပြစီမီဒီယာတွေကမဖော်ထုတ်နိုင်ဘူးဆိုတော့တကယ်အစိုးရတာဝန်ရှိသူတွေဘိုင်းကဆိုကြပါလို့ဆရာရေညီမအစိုးရတခုလုံးနေနေကြရောဒီဘိုင်းမှာယင်းညှို့နှံသူတွေယုံကြည်စိတ်ချလာအောင်ဟဲ့လားသူတို့ယင်းညှို့နှံရဲလာအောင်တရင်ချက်လက်ထုတ်ပြန်ပေးမှုကရောအားနေတယ်လို့တစ်ဖက်ကပြောလို့မရဘူးလားခင်ဗျာ
နိုင်ငံတော်ရဲ့ဒီမီဒီယာတွေကလည်းသူတို့အားနည်းတယ်ပဲပြောရမှာပေါ့။တကယ်ကြဘယ်လိုလုပ်နေလဲဆိုတော့သူတို့ရှင်နိုင်တဲ့အခြေအနေမရှိဘူး။ဥပမာဒီလောက်သူတွေဘာကြောင့်ထွက်ပြေးလဲဆိုတာကိုအေဒါဖော်ထုတ်ပြီးပြနိုင်လောက်တဲ့အခြေအနေမရှိဘူးဖြစ်နေတယ်။နော်။အဲ့တော့မြန်မာနိုင်ငံကပုဂ္ဂလိကမီဒီယာတွေကိုလည်းဟိုဥပမာဖန်လာစီလာတွေကလည်းရှိရှိနေတယ်လို့ဒါလည်းတရားစွဲတာတွေကလည်းရှိရှိနေတော့ဒီလိုလောက်ကိုလည်းနိုင်အောင်မလုပ်နိုင်ရှင်းပြနိုင်မှုမလုပ်နိုင်တဲ့အတွက်ကြောင့်မလို့နိုင်ငံသားကကြည့်တဲ့အခါမှာလည်းနည်းနည်း image ကမကောင်းတဲ့သဘောဖြစ်နေတာအဲ့ဒါကိုအရင်ဘာကြောင့်ဖြစ်လဲဆိုတော့ကျွန်တော်တို့အကြံပေးတောင်ပြည်နေတဲ့အားတွေရှိတယ်လေအဲ့ဒါတွေကိုနိုင်ငံတကာမီဒီယာတွေမှာရှင်းပြနိုင်လောက်အောင်လုပ်ကြပါလားဆိုတဲ့သဘောမျိုးတွေပြောချင်တာ
IMF ရဲ့သူတို့အခုနောက်ဆုံးထွက်တဲ့ theme ကသူကဟိုလုတ်ရရှိတဲ့အထဲမှာပို့ပြီးတော့တက်လာဖို့အတွက်လုတ်ဖို့သူအကြံပေးထားတဲ့အထဲမှာပို့ပြီးတော့အသေးစိတ်တဲ့ဒီမဟာပြောနောက်ပြည်ပြောင်းလေးအစီအစဉ်ကိုအကောင့်ထဲထော်ပါဆိုပြီးတော့သူကပြောထားပါတယ်ပြောရရင်တော့ဒီပြည်ပြောင်းလေးကိုဒုတိယအဆင့်ဒုတိယလှိုင်းလုတ်ပါတော့လို့ပြောပါတယ်ဆိုတော့အဲ့ဒီစီးပွားရေးပြည်ပြောင်းလေးကိုဒုတိယလှိုင်းအထိလုတ်ဖို့အတွက်မြန်မာနိုင်ငံရဲ့အခြေအနေကရင်းနေတဲ့အခြေအနေရှိပါပြီလားခင်ဗျအ
လုံးရှိပါတယ်မြန်မာနိုင်ငံက reform ဆိုတဲ့စကားလုံးကတိတ်ပြီးနားမလည်ခင်လို့တော့ကျွန်တော်တို့ထင်တာပဲเนาะ reform လုပ်တယ်ဆိုတာက restoration လုပ်တာမဟုတ်ဘူးเนาะပြီးတော့ reconstruction လုပ်တာမဟုတ်ဘူး reform လုပ်တာတယုတ်ပြည်ကဒုတိယမဟာသောင်းကိုတိန်ရှောက်ခင်ဥဆောင်ပြီး reform လုပ်တဲ့အခါမှာသူတို့ရဲ့ပ တွေးကြော်တာက great lead to outwards and great lead to modernization လို့သုံးတယ် great lead ဆိုတဲ့စကားလုံးကိုသုံးတယ်နော်ကြီးစွာခုန်ခွက်အဲ့တော့ကျွန်တော်တို့ကမဟုတ်ဘူးဟိုစပြီးတော့ဟိုဥသိစိန်လက်ထက်တုန်းကသူကြီးတွေပြောတာကျွန်တော်တို့ရှေ့ကိုတိုးနေပါတယ်အလှဉာဏ်တိုးနေပါတယ်တော်တော်ကြီးရတယ်နော်ဘုရားအောင်စားလုပ်ခဲ့တဲ့အနှစ်80တနည်းလောက်ကပြောခဲ့တယ်နော်သူများတွေတနန်းနိုင်ရင်လည်းတုတ်တူက၄၅၀လမ်းလမ်းနိုင်မှနောက်ဆယ်နှစ်အနှစ်20ကျရင်တော်ကကြမယ်လို့လုပ်ခဲ့တဲ့80တနည်းကဟာပြည့်ပြည့်ပြီးတတိယနော်အဲ့တော့အခု second wave of reform ဆိုတာပြင်းပြင်းထန်ထန်လုပ်ဖို့လုပ်ရတော့တယ
်ဟုတ်ကဲ့ဆရာဆိုတော့ကအခုကဆိုးရွားအဖွဲ့မှာလည်းအကြီးကဲကအစားပြောင်းလဲပြီးရှိထားပြီးဆိုတော့ဘယ်စင်ကနေစလုပ်တင်တယ်လို့ယူဆပါတယ်ခင်ဗျာ
မဟာဗျူဟာဆိုတာတော့ဘူဝါဒနဲ့စတာပါနော်ဥပမာဒီ NLD ကဒီကောက်ပွဲတက်မယ်ဆိုကြရအစည်းအဝေးဘူဝါဒ6ချက်ဆိုပြီးကျင်းပခဲ့တယ်နောက်တော့တခါတက်လာပြီးတော့အပြည့်နည်းတော့အကြမှာစည်းအဝေးဘူဝါဒ12ချက်ပေါ်ပြထားတယ်ပေါ့ဗျာအဲ့ဒါတွေကလူတိုင်းပြောရရင်လည်းနည်းနည်းရေပုံရဆန်တယ်ပေါ့ဗျာနော်အဲ့တော့အသေးစိတ်လို့အပ်တယ်ဆိုတာအမှန်ကဒီအစိုးရအဖွဲ့ကချက်ပေါင်း95ချက်အသေးစိတ်ဒီနယ်တိုင်းဒေသကြီးတွေရောဝင်အစိုးရအဖွဲ့တွေရောညွှန်ကြားထားပြီးဖြစ်တယ်။အဲ့ဒီအသေးစိတ်ညွှန်ကြားထားတဲ့အကြောင်းအရာ95ချက်ကိုဒီပြင်းလင်းမြင်တာအောင်ခေါ်ထုတ်လို့လူတွေမသိဘူးဖြစ်နေတာ။အဲ့ဒါကိုပြင်းလင်းမြင်တာအောင်ခေါ်ထုတ်ပြီးတော့ဥပမာအရင်သမားကြီးတောင်မှသလားတစ်ချီဒီသူကိုပြောခဲ့တာပဲ။ခုလည်းသမားအစ်စ်သမားတစ်ချီတော့ပြောရင်လည်းဒါမျိုးတွေတော့ပုံရင်းနေတာအောင်ပေါ်ထုတ်ပြလို့ဆိုတာအဲ့ဒါကိုပြောချင်ပါလား